နိုင်ငံတော်တိုင်မင်္ဂလာပို့ကိုတော်ဆန်းစုကြည်သမရဦးဝင်းမြင့်တို့ပေါ်မှာအန်အန်ဒီဆိုရလက်ထက်ရဟယင်ငားရန်ဝယ်ယူမှုနဲ့ပတ်သက်ပြီးတော့ဆွဆွဲထားတဲ့အဂရိအမှုငားမှုအတွက်ပြန်ခေါ်တက်တီကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာစပြီးတော့စစ်ဆေးပါတယ်။အင်းစိန်ထောင်မှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်အင်းစိန်ထောင်အပြင်တခြားအချင်းထောင်တွေမှာပါပါဆယ်ထုတ်ပေးပို့တာထောင်ဝင်စာ သတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကတင်ပြပေးထားပါတယ်
။အလဲဒီဆိုးရလက်ထက်ရဟယင်ငားရန်ဝယ်ယူမှုနဲ့ပတ်သက်ပြီးဒေါက်ဆာစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်အာဂရီမှုငားမှုနဲ့ပြည်တဲ့သတင်းဘက်ကနေပြည်တော်အထူးတရားရုံးမှာဆွဲချက်တင်ခဲ့တာပါ။ဒီတစ်ပတ်မှာတော့ပြန်ခေါ်တက်သေးတွေကိုပြန်လည်ခေါ်ယူစစ်ဆေးတာတွေဒီကနေ့မှစပြီးလုပ်ပါတယ်။တရလူဖြစ်တဲ့အာဂိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်စုံစမ်းစစ်ဆေးရေးမှုဦးအောင်ခန့်ကိုအပါအဝင်စစ်ကောင်စီဘက်ကတင်သွင်းထားတဲ့တပ်တွေအလုံးပြန်လည်ခေါ်ယူစစ်ဆေးဖို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကတောင်းဆိုခဲ့တာဖြစ်ပြီးတော့ဒီကနေ့မှခီးသွွားဖို့ရှိနေတဲ့စီမံဘဏ္ဍာဝန်ကြီးဌာနဒုဝန်ကြီးဦးခင်မောင်ဝင်းတဦးတည်းကိုပဲအမှုငါးမှုအတွက်ဒီကနေ့ပြန်လည်စစ်ဆေးတာပါဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပြင် NLD အစိုးရလက်ထက်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေတို့ကိုရဟယင်ငားရမ်းထားတဲ့အချိန်ငားရမ်းစရိတ်နဲ့ကာမိအောင်မပြန်တမ်းတဲ့အတွက်နိုင်ငံဘန်ဒါဒေါ်လာ3000ကျော်နှစ်နာဆုံးရှုံးရတယ်ဆိုပြီးအမှု3ခုဆွဆွဲထားတဲ့အပြင်တဘာဝဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲဖို့ရဟယင်ဝယ်ယူရမှာတက်ဆိုင်ရာဝန်ကြီးဌာနတွေကိုမတင်ပြခဲ့တဲ့အတွက်ဆိုတဲ့ဆွဆွဲချက်တွေကတမှုနောက်ဝယ်ယူတဲ့ရဟယင်ကိုစင်ကာပူနိုင်ငံမှာပြင်ဆင်စရိတ်ယူရိုငွေတန်း20နီးပါမကုံတဲ့ပဲသုံးဆွဲခဲ့မှုအတွက်တမှုစုစုပေါင်း9မှုနဲ့တရားဆွဲဆိုထားတာပါဒီမှုတွေနဲ့ပတ်သက်လို့ထောင်တွင်းတရားရုံးကြားနာပွဲတွေမှာပြည်ပကလူတွေလာရောက်ခွင့်မရှိသလိုရှင်းနေတွေကိုလည်းအမှုတွေနဲ့ပတ်သက်ပြီးမီဒီယာတွေနဲ့စကားပြောခွင့်ပိတ်ပင်ထားပါတယ်တချိန်တည်းမှာပဲပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကအေးစိန်ထောင်ပေါက်ကွဲမှုဖြစ်ပြီးအချင်းထောင်တချို့မှာထောင်ဝင်စားပစ္စည်းပေးပို့ရာတွေကိုကန့်သတ်တာရပ်ဆိုင်းတာတွေရှိလာပါတယ်နေပြီးတော့အချင်းထောင်မှာထိန်းသိမ်းခံရတဲ့ဒေါက်ဆာစုကြည်အတွက်ထောင်ဝင်စားပစ္စည်းပေးပို့ရာတွေကိုလည်းအရင်ကတပတ်နှစ်ရက်ခွင့်ပြုခဲ့ပေမဲ့လို့အခုတော့တပတ်ကိုတစ်ရက်ပဲပေးခွင့်ပြုလိုက်တယ်လို့နှိစက်သူတူကပြောပါတယ်။အေးစိတောင်ပေါက်ကွဲမှုဖြစ်ပွားပြီးကန့်သတ်ချက်တွေကြောင့်ထောင်တွင်းအခြေအနေအသေးစိတ်တိဖို့ပို့ပြီးတော့ခက်ခဲလာတယ်လို့ထောင်ဝင်စားပစ္စည်းပေးပို့မှုတွေမှာအခက်အခဲရှိလာတယ်ဆိုတော့အချင်းသာရေးစောင့်ကြည့်လေးလာသူတူကပြောပါတယ်။
ဟုတ်ကဲ့မဟုတ်ပါလေအာပိတ်ထောင်မှာကြတော့လေအရင်ကမနေ့ပိုင်းပို့လို့ရတယ်ညနေပိုင်းပို့လို့ရတယ်ပေါ့နော်ဆက်မထောင်ဝင်စားလေအဲအဲ့ဒီမှာအခုကြတော့ဘယ်ဖြစ်သွားလဲဆိုတော့အဲ့ဆက်တော့ဘုတ်ပေါက်ပြီးတဲ့ဆန်းနေစပြီးတော့ပေါ့နော်မနေ့ပိုင်းတစ်ခုပဲထောင်ဝင်စားလိုက်ခံတယ်ပြီးတော့တနင်္ဂနွေနေ့ကိုထောင်ဝင်စားပိတ်လိုက်တယ်ဆက်မအဲ့မှာအဲ့လိုချင်းနေတော့ဖြေရမှာ
အင်းစင်အချင်းထောင်မှာတော့ထောင်ဝင်စားပစ္စည်းပေးပို့တာအထူးတရားရုံးရဲ့ရုပ်ထုတ်စစ်ဆေးတာတွေပြည်ပင်ထားစေဖြစ်ပြီးတခြားမြို့နယ်တွေမှာစစ်ဆေးတဲ့အမှုတွေအတွက်လည်းအကျဉ်းသားခေါ်ယူစစ်ဆေးတာတွေပါပိတ်ထားတယ်လို့ရှင်းနေသူကပြောပါတယ်
။ပိတ်ထားတယ်။အဲ့ဒီပို့တဲ့အဆောင်ကြီးဟိုတခါဘုံပေါ်တဲ့အဆောင်ကြီးကျင်းနေတယ်။ဘိတ်ကတရားဝင်မှုဘိတ်ကကောင်းလေးပြောတာတော့ဆောင်းစားကအနည်းဆုံးတစ်ပတ်ဆယ်ရက်ကြာမယ်ဆရာတဲ့ဟိုကအထူးတရားရုံးကတော့နှစ်ပတ်တော့ကြာလိမ့်မယ်လို့ပြောတယ်။ဆောင်းဒီမှာအမျိုးမျိုးပြောနေတယ်ဒီချိုးလေးတစ်နှစ်လပိုင်းပုံစံပြန်လို့လေကြားနေတယ်ဒါမှဘာမှတရားဝင်တော့မရှိသေးဘူး
အော်တိုဘားလ19ရက်မနက်ပိုင်း9နာရီဝန်းကျင်လောက်ကအေးစိန်ချောင်းပင်မအဝင်အထွက်ပေါက်အနီးနားမှာရှိတဲ့ထောင်ဝင်စားပါဆယ်ပို့တဲ့နေရာမှာဘုံနှလုံးဆင့်ကဲပေါက်ကွဲခဲ့တာမှာထောင်ဝင်တန်း3ဦးနဲ့ထောင်ဝင်စားလာပို့တဲ့အမျိုးသမီး9ဦးစုစုပေါင်း10ဦးသေဆုံးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်း18ဦးထက်မနည်းရှိခဲ့တာပါရှင်
အင်းစိန်ထောင်ဘုံကွဲမှုရဲ့နောက်ပိုင်းထောင်အသီးသီးကကန့်သတ်ခံရတဲ့အခြေအနေတွေကိုမက်ခင်ဖြူတွေကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်